စီးရီးယားနဲ့အီရန်နိုင်ငံတွေအတွင်းကသူတို့ထိန်းချုပ်ထားတဲ့နယ်မြေတွေတဖြည်းဖြည်းလွတ်လွတ်ဆုံးရှုံးလာနေတာကြောင့်အကွန်ကွန်ရှားပတ်မှုနဲ့ရင်ဆိုင်နေရတဲ့ IS အစ္စလာမစ်စစ်သေးကြောအဖွဲ့ဟာရရပစ္စည်းတွေကိုထုတ်ရောင်းနေကြတယ်လို့အီရန်အစိုးရအရှိန်တွေကပြောပါတယ်သူတို့ရဲ့စစ်စင်ရေးတွေဆက်လက်လှုပ်ဆောင်နိုင်ရေးအတွက်အများအစွန်းအမြန်ရနိုင်မယ့်ပစ္စည်းတွေကိုအီရတ်ဈေးတွေထဲမှာရောင်းချနေကြတဲ့အကြောင်းဖမ်းမိထားတဲ့ IS အဖွဲ့ဝင်တွေကထွက်ဆိုခဲ့တယ်လို့အစင်းမြင့်အီရတ်တရားစီရင်ရေးအဖွဲ့ကရှင်းနေတယ်ကပြောပါတယ်။နေမြေတွေမဆုံးရှုံးခင်တုန်းကတော့ယင်နန်နဲ့တဘာဝတောင်းတွေကိုမောင်ခိုဈေးမှာရောင်းချပြီးတန်ပေါင်းများစွာသောအမေရိကန်ဒေါ်လာတွေ IS အဖွဲ့ရရှိခဲ့တယ်လို့သူတို့ထိန်းချုပ်ထားတဲ့နေမြေတွေအတွင်းတင်းကျပ်တဲ့အခွန်ကောက်ခံမှုတွေကပြင်ဆင်နေသူတို့အတွက်ဗန်နံငွေတွေရရှိခဲ့ပါတယ်။ဒါပေမဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့က IS အဖွဲ့ရဲ့ယင်နန်တင်ကားတွေနဲ့ယင်နန်တုံလောင်ယုံတွေကိုလေကြောင်းကတက်ခိုက်ခဲ့တဲ့အတွက်2015ခုနှစ်လောက်တုန်းကယင်နန်ကနေရရှိတဲ့ဝင်ငွေတစ်လမှာဒေါ်လာ80,000လောက်ရှိခဲ့ရာကအခုတော့အဲ့ဒီဝင်ငွေရဲ့90ရာခိုင်နှုန်းလောက်လျော့ကျသွားပြီလို့အမေရိကန်ဗန်နံရေးဌာနနဲ့အီရတ်အရာရှိတွေကပြောပါတယ်သူတို့တင်ပိတ်ထားတဲ့နေမြေတွေလက်လွတ်ဆုံးရှုံးကုန်တဲ့အတွက်လဲဒေသခံတွေထံကအခွန်ကောက်ခံဖို့ IS အတွက်အခက်အခဲတွေရှိလာနေပါတယ်။ဗန်ဒန်ငွေနှဲလာနေတဲ့ IS အဖွဲ့ဟာတချို့ဒေသတွေကသူတို့တပ်ဖွဲ့ဝင်တွေကိုလာစားပေးနိုင်ရင်မရှိတော့ဘူးလို့လဲဆိုပါတယ်။